โอเคအချို့ဆရာဝန်ကြီးဒေါက်တာရေမွန်ဖြစ်ရခင်ဗျာကျွန်တော်တို့ဒီကိုဗစ်ဖြစ်လာပြီးအိန္ဒိယတာနဲ့ပတ်သက်လို့ဘလူးဘက်ဘုံဖြစ်ရတဲ့အကြောင်းကိုပြီးခဲ့တဲ့တစ်ပတ်ကပြောပြီးမှဒီတစ်ခေါက်တော့ဆရာရဲ့ဘလူးကုစားဖို့ကိုပြောမှမို့အရေးကြီးဆုံးကိုဆရာပါဆက်ရှင်းပြခြင်း
အိန္ဒိယတာကြောင့်အခုထုံးအောင်ပါလဲဆိုလို့ရှိရင်တော့ဒီလိုအဆက်ခဲကြုံပြီးတော့စိတ်ချောက်ချပြီးတော့စိတ်ကကြပြီးဒီလိုဖြစ်လာနေတယ်အဲ့လိုအချိန်မှာအလိုအဆုံးအချိန်တစ်ခုကသူ့ကိုနားလည်မှုပေးနိုင်တယ်ဆွေးနွေးပေးနိုင်တယ်emotional support ပေးရမယ်အနေထားအရေးကြီးဆုံးဖြစ်တဲ့အချိန်မှာဒီအချိန်မှာအထူးကြံလို့ပြီးတော့ဒီမှာရှိုးပါတဲ့တက်ရောက်မှုတွေအများလုံးအကြီးတော့အဲ့လိုမပြောတော့ဘူးအဲ့ဒီမှာကျွန်တော်ထပ်နောက်ထပ်ပြောချင်တာကလူတူနဲ့တူမတူဘူးဆိုတာကိုပြောချင်တယ်တချို့ကပုံမှန်ခဏရင်ရှိတယ်စိတ်ကြမ်းမာရေးပိုကောင်းတယ်တချို့ကတော့ underlying problem ငွေကြီးကကြောက်တဲ့လူလန့်တဲ့လူ generalized anxiety ဘာလို့ဖြစ်တယ်လူကိုယ့်အနေကိုယ်ကိုယ်ကြုံမှုသိပ်မရှိတဲ့လူကတူနာကိုလည်းမိသားစုကိုသိကို psychologically သိကိုတဲ့လူပေါ့လေဒီလိုပဲမှဖြစ်တယ်အဲ့လိုလူတွေကြတော့ပူဆိုးတဲ့ခါကြတော့အိတ်မတော်တဲ့ဥစ္စာရဲ့ဒီအကြောင်းကြီးကအိတ်အကြောင်းကြီးပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုကုစားပေးနိုင်မလဲဆရာ
ကျွန်တော်ခုနပြောတဲ့အချက်လက်လေးတွေကိုနားလည်သဘောပေါက်ပြီးတော့အခွင့်အရေးရလို့ပေါ့လေပြုပေးရတယ်ဓမ္မပုရိသလည်းပဲပြုပေးမရဘူးဆိုရင်တော့မဟုတ်ဘူးဘာကြောင့်ပေါ့လေကျွန်တော်အခုဒီကတော့ဒီ Tele Help လို့ဟာပြောအင်တာနက်ကနေပြီးတော်တော်စုံပြေးဖို့ပြောဆိုဖို့အဲ့ဒီအခွင့်အရေးရဖို့လိုတယ်ဘာကြောင့်သူက they have to stay connected with people နော်သူသူချစ်တဲ့တဲ့လူတွေရဲ့အားပေးမှုသူ့ဆုံးမှုအဲ့ဒါအရေးကြီးဆုံးအချက်ဖြစ်တယ်ဓမ္မတိကအားလည်းအဲ့ဒါကိုကျွန်တော်တို့ကြိုးစားပြီးတော့လုပ်ပြရမှာပေါ့နော်အားပေးစကားပြောအဲ့အားပေးစကားပြောတဲ့အချိန်မှာအရေးကြီးဆုံးအချက်ကသူ့ကို sympathy ဖြစ်ဖို့လေနော် sympathy ဆိုတာကသနာတာပေါ့လေရှင်းမဖြစ်ရလေလို့အဲ့ဟာပြောပြီးတော့ပြောပြရုံလေးတခုကမလုံတော့ဘူးခင်ဗျာဘာကြောင့်လဲဆိုတော့သူဖြတ်သန်းရတဲ့အတွေ့အကြုံကြီးကကြီးမားတယ်သူခံစားချက်ကိုစိတ်ချယူကြည့်တဲ့သူပြောပြခြင်းပဲဒါမှသူ့ရဲ့အဟာပေါ့သွားမယ်လေအဲ့ဟာကိုအခုရေးကိုရဖို့ကြံဆိုလို့ရှိရင်တနာပါတယ်တော့အစီအမပြည့်ချက်ဝင်တာပဲအစီမကောင်းပါဘူးအဲ့လိုပြောတာတခုတည်းဆိုတော့သူ့ပါသက်သာမှုမရနိုင်ဘူးဘာသက်သာမှုပြနေလဲဆိုရင်သူ့ခံစားချက်ကိုနားလေတယ်ဆိုတာကိုပြသနေရတယ်သူပြောတာကို attentively listen လုပ်ရတာပေါ့နော်သူ့ခံစားချက်ကိုအဲ့မှသူကပြောချင်တဲ့စိတ်ပေါ်လာတယ်ဆက်ဆက်ပြောမယ
်အားရစိုက်ပြီးတော့ကိုခံစားရတယ်လို့မျိုးပေါ့နော
်အဲ့အဲ့လိုပြောသူ့နေရာမှ
ာလားသူခံစားရတယ်ဟု
တ်ကဲ့သူ့နေရာကိုကဝင်ပြီးတော့ပါလေကျူရမအဲ့တော့အားတာတော်လေးကိုကိုကိုရနဲ့အဲ့လိုဆိုလို့ရှိရင်အဲ့လိုဖြစ်မှာပဲပေါ့နော်ဒီလိုဒီလိုဖြစ်တဲ့ဥစ္စာကဘလို့နားလေရဆိုတော့ဆိုတာပြတ်သားပြေးလိုက်လို့ရှိရင်သူ့ရဲ့ခြေထဲမှာခံစားရပေါ်ပေါ်နေတယ်အဲ့ဒါကိုကျွန်တော်တို့က psychologically emotional ventilation လို့ခေါ်တယ်
ဟုတ်ကဲ့စိတ်ထဲမှာအသက်ရှူဖို့ရတာတော့ဆရာနော
်ဟုတ်ကဲ့အသက်ရှူဖို့ရတော့ဒါဆို counseling method ကအဓိကအချက်ပဲလေအဲ့တော့ professional counseling ရှိလို့ဆိုတော့ကောင်းတာပေါ့နော်အဲ့ဒါမျိုးမရှိတဲ့ဆရာဝန်တော်လည်းကောင်းစာမန်လူကလည်းမိတ်ဆွေပေါင်းကြတယ်သူနဲ့ဆက်ဆံတဲ့နေရာမှာသူ့ရဲ့အထက်မှာဟာစိတ်ကခံစားချက်တွေကိုထုတ်ဖော်ပေးဖို့နဲ့အဲ့ဒါကိုပံ့ပိုးပေးဖို့ support လုပ်ပေးဖို့ပေါ့လေဒီပြောတဲ့စကားကိုလိုက်နားထောင်တာပေါ့နော်အဲ့လိုလုပ်ပေးခြင်းအားဖြင့်အမှန်လေးပြောတာနားထောင်ပြီးတော့မှကိုကသူ့ကို empathy ဖြစ်တာပေါ့သူဖြစ်တာကိုခံစားနိုင်ပါလေဆိုတော့ကိုကိုယ်လည်းခံစားသူခံစားရပါလေနားလည်ပါလေဒါ immediate ကြီးတယ်ထောမှာကြီးပဲအဲ့ဒါကိုဖြတ်သန်းနေရတာကိုကနင်းနေတော့ပတ်တည်နဲ့ဖြတ်သန်းလို့မရဘူးသူတို့ကတော့အဆင်ပြေပါလေအဲ့ဒီသဘောမျိုးကပြတ်သားပေးနိုင်ရင်သူ့စက်တမှုရပါလေရှုဆိုလို့ရှိရင်အဲ့ဒါလည်းကိုစက်တမှုရပါတာရှိတယ်
ဟုတ်ကဲ့နောက်ရောဆရာဘယ်လိုကုစားပေးနိုင်သေးလဲ
နောက်အရေးကြီးဆုံးချက်ကတော့အိပ်ဖို့လိုတယ်ဆိုလို့ရှိရင်သူ့မှာရှိတဲ့ anxiety တွေကိုကြောက်လန့်ထိတ်လန့်တဲ့ဟာတွေကိုနင်းမစွမ်းတက်တာဖို့ဆိုရင်ဆေးကိုသူရှာမှာပေါ့လေအဲ့ဒီအချိန်မှာကျွန်တော် anti anxiety medication တွေပါလာတော့ပေါ့လေများသောအားဖြင့်ကျွန်တော်တို့ကအဲ့ anxious ဖြစ်တဲ့သူတွေဆိုဆရာဝန်တွေက anti depressant ဆိုတဲ့ဆေးစိတ်ကကြာတာကိုပြန်ကောင်းစေတဲ့ဆေးမျိုးအဲ့ဒီမှာလေ anti anxiety ဆိုတဲ့ property ပါတော့အဲ့ဒါလေးအနည်းချင်းပြလိုက်ချင်းအဖြစ် anxiety သက်သာမှုရအောင်လုပ်ပြတယ်ဒါပေမဲ့တကယ် anxiety ဆေးရလည်းအဆုံးသက်တယ်ပေါ့ဒါဘာလို့သိကျော်ဆရာဝန်သိမတုံးတာလဲဆိုလို့ရှိရင်အဲ့တော့ benzodiazepine လို့ခေါ်တော့ပေါ့လေဥပမာ diazepam or valium and also drug မှာသုံးတဲ့ဆေးရဇနက်ကိုခေါ်တာပေါ့လေ etrazolam ဒီဆေးရမကောင်းဘူးလားဆိုကောင်းတယ် relax ပေါ့လေသက်သာမှုရမယ်အဲ့ဒီကောင်ကအိတ်ပေါ်ပေါ့လေပေါ့လေဒါပေမဲ့အိတ်ဆေးကိုမှန်မှန်လေးတောက်လိုက်ပြီဆိုရင်မကြတော့အချိန်မှာဆေးကို dependent ဖြစ်သွားတယ်ဆေးဆွဲသွားတာပေါ့အဲ့တော့ကျွန်တော်ဆိုလိုချင်တာကဒီဆေးကိုတောက်နေဆိုရင်ခဏတည်းတော့3-4ရက်လောက်တောက်လာပါတော့မှမရှိဘူးအဲ့ဒါဒီခဏဖြတ်ပြရတယ်ဆိုတော့နောက်2-3ရက်နေလို့ဒီတလုံးထပ်တော့ပြီးတော့အဲ့တော့ဆိုလိုချင်တာက intermittent ပေါ့လေ
ဖြတ်တောင်းဖြတ်တောင်းမှာဆန်တော့ကြားလေးဖြတ်ပြီးတော့
သူ့ဇက်လိုက်ဖို့ပဲနဲ့
ရက်အနေငယ်ချပြီးတော့
ရက်နည်းငယ်ချပြီးတော့တစ်ခါလေးလိုရင်တောက်တာအဲ့ဒါဆိုလိုချင်တာကိုဆေးဆွဲတဲ့ဆန်ကမရောက်တော့ဘူးပေါ့နော်အဲ့ဒီဆေးထဲမှာကျွန်တော်ပြောလို့ valium ဆိုရှိတယ်ဇနက်ဆိုတာရှိတယ်ဗီလီယမ်ဆိုတဲ့ဆေးမျိုးက non acting ခေါ်တယ်သူခန္ဓာကိုယ်ထဲမှာတော်ချာချာနေတယ်တလုံးတော့ပြီးရင်ဆိုတော့2ရက်လောက်ကတော့24 hour 72 hour အထက်မှာကြာနေတယ်ပေါ့နောက်ဟိုကျတော့ဇနက်ကိုဆေးဖို့ကျတော့ ethosalam ဆိုတာ short acting ခေါ်တယ်ဒါဆိုပိုကောင်းတယ်ဘာလို့ဆိုတော့ ဟိုက non acting stay ဟာတောက်ပြီးချက်ချက်အစောမထည့်ဘူးနှစ်နာရီလောက်နေမှသူအစောပြတယ်ဇဲနဲ့ဆိုတဲ့စီကတောက်လိုက်တာနဲ့ချက်ချက်ဆွမ်းတယ်ချက်ချင်းသွားစစ်ကကြီးသွားတယ်အိတ်ချက်သွားတယ်အဲ့လူကပူကြိုက်ကြတာဒါပေမဲ့ချက်ချင်းခန္ဓာကိုယ်ထဲမှာ၈နာရီ၁၀နာရီတည်းမှာသွားထွက်သွားအဲ့ဒီတကူကမရှိတော့ဘူး။အဲ့တကယ်လို့အဲ့ဆေးနဲ့ရင်မာပြီးတော့ဆက်တော့ရတဲ့သူတယောက်ဆိုရင်တနည်းတာမှာနောက်တစ်ခါပြန်တော့ရှင်တဲ့ဆေးကပေါ်လာတယ်။အဲ့ဒီမှာ withdrawal symptom
ကဆေးဆွဲတဲ့လက္ခဏာပေါ့ဆရာနော်
။ဆေးဆွဲတဲ့ withdrawal တက်လာပူကြီးတယ်ပါလေ။လူကမတော့မနေတော့ဒီဆေးကတော့လိုက်ရှာပြီးတောက်ရတယ်။အဲ့တော့နော် benzodiazepine နဲ့အတိတ်ကလေးပါလောက်ဆွဲတဲ့တော့ရေဒီဆေးဖြစ်ဖြစ်အဲ့ဆေးဆွဲတဲ့လက္ခဏာပေါ်လာလိမ့်မယ်။ even valium တော့မှ intermittently တောက်ဖို့လိုအပ်တဲ့ဆမှာတောက်ဖို့မလိုအပ်ရင်မတောက်ဖို့နောက်တစ်ခါတောက်နေရင်လည်းအခုလက်သက်ပါပါပြီဆိုတော့ဆက်တောက်ဖို့လိုလို့ရှိရင်ရှော့ပြီးတော့ပါမယ်အပေါ်တိုးတောက်မယ်ဆိုတာရှော့ပြီးတော့ပါမယ်တလုံးကနေတစ်ဘက်တောက်တယ်နောက်တစ်လနှစ်ကျင်ဒီဆေးကိုဖြတ်ပြရအဲ့တော့ဆရာဝန်တွေကတော့ဒီဆေးလိုအပ်လို့ဆိုရင်ခဏပြင်ပြနေဒါပေမဲ့တကယ်ရေးဆေးလိုလာပြီဆိုရင်ကျတော့ anti depressants ရောရှိတယ
်ဟုတ်ကဲ့စိတ်သက်သာတာကိုပြန်တက်အောင်လုပ်ပြီးတော့ဆေးပေါ့ကျန်နော
်စိတ်သက်ကိုပြန်ရစ်တယ်လာကြတဲ့ဆေးနော်အဲ့ဒီဆေးမှလည်းပဲနည်းနည်းအိပ်စိတ်တက်တက်တက်ပါတယ်ခုန relaxation စိတ်ကိုကြည်အောင်လုပ်တဲ့တက်လည်းပါတယ်အိပ်စိတ်ရဲ့အများကြီးရှိပါလိမ့်မယ်ဥပမာ mertazepine ဆိုလို့ရှိရင် anti depressant အိပ်ကြောလည်းနည်းနည်းအထောက်အပံ့ပေါ်တယ်ကိုဆေးတွေလောက်တော့သူကချက်ချင်းကြီးအစွမ်းချက်တော့မဟုတ်ဘူးလေဒါပေမဲ့သူ့ကိုကျိုးသွားပြီးတောက်လို့ရှိရင်အိပ်တာကိုသက်တောင်လုပ်ပေးနိုင်တယ်ဒါစားစီးတဲ့အကြောင်းရှိပါတယ်။အဲ့ဒီဆေးလေးတွေကတွဲတောက်တဲ့သဘောမျိုးပေါ့နော်။ဒီ benzodiazepine ကိုဖြတ်ဖို့တို့ရဲ့ဆိုရင်ဖြတ်တဲ့အချိန်မှာဒီဆေးကပေးထားပြီးတော့ဒီ antidepressant ဇက်တိုက်ပေါ့ပြရလို့ဆေးဝင်ပေးလိုက်လို့ဇက်တိုက်တော့အောင်လေ။၆လဖြစ်ပြီးတနည်းပြတော့အောင်။ဆိုတော့ဆွဲလည်းမဆွဲဘူး။
ဟုတ်ကဲ့။ကျေးဇူးများခင်ပါတယ်ဆရာ။